လူမျိုးရေးအနစ်ပေါင်း30ကတရုတ်နိုင်ငံဘေကျင်းမြို့မှာကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲကြီးအကြမ်းဖက်ဖြိုခွင်းခံရတဲ့ PNM အရေးကြီးနှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့မှာတော့အထိုင်းနယ်ခန္ဓာပွဲကြီးမလုံနိုင်အောင်အစိုးရကဘေကျင်းမြို့တော်ဝိုင်းလုံခြုံရေးတင်ကြပ်ထားပါတယ်ပုံမှန်လုပ်နေတဲ့မနက်စောစောအလံတင်ခန္ဓာကိုစောင့်ကြည့်ဖို့အတွက် TNM ရင်းမြစ်ကိုလာကြတဲ့ခီးသွားတွေကိုလုံခြုံရေးအဖွဲ့တွေကဆက်ပုံတင်စစ်ဆေးတာတွေတင်းတင်းကြပ်ကြပ်လုပ်နေတာပါနိုင်ငံသားသတင်းတောက်တွေရင်းမြစ်ကိုလာရောက်ခွင့်ပိတ်ပင်ထားတယ်လို့ဘယ်သူမှတပ်ပုံမရိုက်ဖို့အတွက်လည်းတတိပေးထားပါတယ်တရံခွေ89ခုနှစ်ဇွန်လ4ရက်နေ့က TNM ရင်းမြစ်မှာစုဝေးဆန္ဒပြနေကြတဲ့ကျောင်းသားတွေကိုစစ်သားတွေတင်ကားတွေနဲ့ဝင်ရောက်စီးနင်းဖြိုခွင်းခဲ့ရမှာလူတွေထောင်ထဲစီတပြက်ခံနေရတာပါတိုင်းပြည်အတွင်းအချင်းပြတ်ချဆမှုတွေအဆုံးသတ်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုတောင်းဆိုခဲ့ကြတဲ့ကျောင်းသားနဲ့အလုပ်သမားတွေရဲ့နှစ်လနီးပါးကြာဆန္ဒပြပွဲတွေလည်းဒီနှစ်နှစ်မှုအောက်မှာလည်းအဆုံးသတ်ခဲ့ရတာပါအခုလိုနှစ်ပတ်လည်နေ့မျိုးမှာလည်းတရုတ်ကွန်မြူနတီပါတီအစိုးရကတော့ဒီအဖြစ်ပြက်နဲ့ပတ်သက်တဲ့အောက်မေ့ဝဲအကြောင်းအရာတွေကိုဖျောက်ဖျက်ပြဖို့အကြီးအကျယ်လှုပ်ဆောင်နေတာပါနှစ်ဆက်နှစ်တိုင်းနှစ်ပတ်လည်နေ့မတိုင်ခင်မှာတက်ကြွလှုပ်ရှားသူတွေရှေ့လူတွေနဲ့ဒရင်သမားတွေကိုဖမ်းဆီးထိန်းသိမ်းတာတွေလုပ်လို့ရှိပြီးတော့ဒီဖြစ်နဲ့ပတ်သက်လို့အင်တာနက်ပေါ်မှာတုံ့ပြန်ပြောဆိုကြတာရေးသားတင်ပြတာဓာတ်ပုံနဲ့ဖော်ပြတာတွေကိုပြင်းပြင်းထန်ထန်ပိတ်ပင်ချပြီးတော့ဘယ်လိုအထိမ့်မှတ်ပွဲမှာမလုပ်ဖို့ကိုလည်းတားမြစ်ထားတာဖြစ်ပါရဲ့ရှင်